ကိုပါကြီးဒီနေ့အလောင်းပေါ်ရမှာပေါ့လေတွေ့ခဲ့တဲ့အခြေအနေလေးအရင်ဆုံးသိပြစီခင်ဗျာ
အလောင်းရဲ့အနေထားကညာဘက်လက်ကိုလက်ပိုက်တဲ့အနေထားနဲ့ရင်ဘတ်ပေါ်တင်ထားတယ်ဘယ်ဘက်လက်ကတော့အောက်ချထားတယ်နောက်သူ့မှာပစိုးကရင်ဘတ်ပေါ်မှာရှိတယ်အောက်ခံပေါင်းမီဝစ်ထားတယ်ဒူးတဲ့အခါမှာကျွန်တော်တို့အပေါ်မှာမြေကဖုံးအုပ်ထားတာကအလွန်ဆုံးတပီလောက်ပဲရှိအုပ်ထားတာမြေအနဲ့တပီလောက်ပဲတူးတယ်လို့ယုံကြည်ရတယ်ကြံမျိုးမျိုးနဲ့တရားသူကြီးဦးသက်အောင်ကအလောင်းပေါ်ခွင့်ကိုပြောတယ်နေပြီးရောရဲချုပ်ယုံကနေပြီးတော့ရဲမှုကြီးဦးတောင်းဝင်းကိုတိုင်းလူကျုံရေးတပ်ဖွဲ့ကားနှစ်စီးသာလောက်ရဲပြည်ပြူအမှုဘုံမှုကြီးတယောက်ဒုဘုံမှုကြီးနှစ်ယောက်ဘုံမှုနှစ်ယောက်ဘူးကြီးနှစ်ယောက်တမတော်သားတွေလုံကျုံရေးနေနေလေလာကြတယ်ဒါပေမဲ့လို့အပြာမှာတော့အဲ့ဒီပုဂ္ဂိုလ်ကြီးကျွန်တော်တို့နဲ့ပါမလာဘူးဒါရရဲ့အနေထားကိုကျွန်တော်ဘဝရဲ့အတွေ့အကြုံနဲ့မှုကင်းပညာအရဆိုရင်တော့ဒီဥစ္စာကညှိမ့်နှိမ့်ဆက်ရင်းနဲ့လက်လွန်သွားတဲ့အနေထားဖြစ်တယ်။ဘာဖြစ်လို့လဲဆိုတော့သူတို့ပြောသလိုကျွန်တော်တို့ခန္ဓာကိုယ်မှာရင်ဘတ်ပေါ်မှာကြီးတော့လေတနတ်တန်ရာမရှိဘူး။သူရဲ့ကောင်းရင်းပဲနားမှာစင်ကြယ်ဖနတ်တစ်စေခွေးတည်းရန်ရဲ့နောက်ပြီးတော့တက်တာစပြာမှုန့်တို့တခုအတိတ်ကနောက်သွားတိုက်စီးရဲ့နောက်ပြီးတော့တဖို့တိုင်းတွေ့ရတယ်။ရှင်ဝါရောင်ကြီးဝါကနေပြီးတော့မှမီတာ800လောက်ဆိုတာဖြစ်နိုင်တယ်။တော်တော်ကိုဝင်ရတာ။လေခွင်းထဲမှာပဲ။ခြုံနေတဲ့အကွယ်လေးကောင်းနေပဲ။နေရာကောင်းလေးကိုခြုံွယ်
။ရွာတွေကနေပြီးတော့ဒီလိုတင်းချိုင်းလိုနေရာမျိုးမှာအဲ့လိုမြုပ်ထားတာပုံစံမျိုးလားဆရာ
။မဟုတ်ဘူးဗျာ။မဟုတ်ဘူး။ရွာတင်းချိုင်းမဟုတ်ပါဘူးခင်ဗျာ။အဲ့တော့ကျွန်တော်တို့ကကောင်းမှုဆိုတင်းကျိုးတယ်ဆိုတော့တကယ်ရကိုညင်းပယ်။တော့ပြာလေးလည်းမပါ၊ကောင်းလည်းမပါ။ဒီတိုင်းပဲပစိုးတော့ရင်ပတ်ပေါ်လောက်ရောက်နေ။
ဒီနေ့ကိုပါကြီးအလောင်းကိုဖော်တဲ့နေရာမှာဘလို့ဖွဲ့စည်းတိများပါဝင်တဲ့ဆိုတာလေးပြပြပြောပါဦး။
ပါဝင်တာကတော့ကျွန်တော်တို့88ငင်းပွင့်အဖွဲ့စည်းရပေါ့နော်အင်အားစုတွေပါတယ်လို့ဒီမိုကရေစီနဲ့အမျိုးသမီးငင်းငယ်ကွန်ရက်ကဒေါ်နော်ဦးနာတို့လူတွေလည်းပါကြပါတယ်။နောက်ပြီးတော့ဒေသခံဒီမျိုးအမျိုးသားပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပုံမှန်များရောပါဝင်ကြပါတယ်။
ကိုပါကြီးအလောင်းကိုသူဇနီးမတန်နာကိုရောပြန်ပြီးတော့ပေးမှလာဘလို့ပုံစံမျိုးနဲ့ဆက်လုပ်သွားဖို့စီစဉ်ထားပါလား
အခုတော့ကျွန်တော်တို့ဒီနေ့မူရင်းဆရာဝန်ကြီးကိုမေးတဲ့အခါမှာတော့သူတို့ postmortem လုပ်ပြီးသွားလို့ရှိရင်တဲ့ဆရာဦးကြီးကနေတဆင့်ဒါကိုတင်းကျိုခွင့်အတွက်ပြန်လည်ထုတ်ပေးမှဖြစ်ပါတယ်တဲ့ဒါကျွန်တော်ကိုယ်တိုင်ပြောတာပေါ့နော်ကျွန်တော်တို့နိုင်ကူညီမှုအတင်းရဥကျော်သူကအကုန်လုံးကူညီထားပါတယ်ခဏလေးကားနှစ်စင်းကျွန်တော်တို့ပေးထားပါတယ်အဲ့ဒါနဲ့သူရန်ကုန်တဲလာမှာပါသူတို့ postmortem ပြီးသွားလို့ရှိရင်ဆေးဦးကြီးစီကနေပြီးတော့ death certificate ယူပြီးရန်ကုန်ယူရမှာပါ
ကိုပါကြီးရဲ့အလောင်းကိုစမှုကင်းဆရာဝန်တွေကနေရောဆက်ဖို့အတွက်ကိုရောဘယ်လိုများလှုပ်ဆောင်မယ်လို့ရောသိထားပါလေဗျ
မှုရင်းဆရာဝန်ကြီးညအဖွဲ့ကလည်းပဲဒီအများပြည်သူရှေ့မှာသတင်းတော့တွေရှေ့မှာတွေးရှိထားတဲ့ဓာတ်ပုံအမှတ်တအထောက်ထားကြီးအရာမှန်ကန်စွာနဲ့ဒီဥစ္စာဟာဘာဆိုတာကိုသူတို့ဆုံးဖြတ်ချက်ရှာမှာပါအဲ့ဒီဟာပဂိတိရှိတဲ့အရှိတရားကိုကျော်လွန်ပြီးတော့သူတို့မလုပ်ပါဘူးမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကသူတို့တွေလည်းပဲအားလုံးညှိနှိုင်းသွားပါတယ
်ကိုပါကြီးရဲ့အခုဘော်ဒီယိုပေါ့လေဘယ်ကိုခေါ်သွားပြီလဲခင်ဗျာ
ကိုပါကြီးကိုမွန်မြိုင်မွန်ပြည်နယ်ဆေးဟုတ်ခေါ်သွားပြီးအဲ့ဒီမှာ postmortem လုပ်မှာပေါ့
ဒီကိုပါကြီးအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆရာတို့ဒီအမှုဖွင့်ထားတယ်ဆိုတော့လေဒီအမှုကိုဘယ်လိုဆက်လက်ပြီးတော့လုံဆောင်သွားအောင်မလဲဆရာ
ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေမှာတမတော်သားနဲ့ပတ်သက်လို့ရှိရင်တမတော်ကပဲသူတို့စစ်တရားရုံးကအရေးယူမှာအရက်ဘက်မှာအရေးယူလို့မရဘူးတဲ့အဲ့တော့ရဲဆိုရင်လည်းဗျာရဲစီကံထိန်းသိမ်းတရားရုံးကပဲအရေးယူနေမယ်အဲ့ဒါကိုကျွန်တော်တို့ကစောင့်မျှော်ကြည့်ရမှာပေါ့သူတို့ကတော့တင်မှုတည်ခင်းအမှတ် 17/2024 နဲ့လက်ခံထားပါတယ်
ခုလိုပြရပေးတာဆရာကျေးဇူးပါဆရာ
အားကျေးဇူးတင်ပါတယ်ခင်ဗျာ